ရခိုင်ပြည်နယ်မြောက်ပိုင်းမှာရချင်းပြည်နယ်ပလဝမြို့နယ်တွင်မှာပါတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။တချို့နေရာတွေမှာဆိုရင်တိုက်ပွဲအတွင်ပစ်ခတ်တာတွေကနေအရက်သားတွေနေထိုင်တဲ့နေရာတွေကိုကြီးစံကြတာကြောင့်ရွာလုံးကျွတ်ထွက်ပြေးတိတ်ရှောင်နေကြရတဲ့အခြေအနေတွေအထိရှိထားပြီးစစ်ပြေးဒုက္ခတွေအရေးအတွက်လည်းပို့ပြီးတော့တိုးလာနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဝမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲတွေတစ်နေ့ဆက်တစ်နေ့ပြင်းထန်ဖြစ်ပွားလာနေတာပါ။ဗုဒ္ဓတောင်မြို့နယ်ကွန်းတောင်ကျေးရွာဘက်မှာမနေ့ကမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်တမတော်ပြောခွေးရဗိုလ်မှူးကြီးဝင်းစုံဦးကပြောပါရတယ်။
ပြင်းတယ်။ကောင်းများအဲ့ဒီရခိုင်တိုင်းတို့ကွန်းတောင်တို့ဒေတောင်တို့ဒေတောင်တို့ကပ္ပထတို့အိုက်နာလေးမှာပဲ။ညရွာတွေမှာမြေအခြေခံအေရအဲ့ရွာတွေမှာဟာလာသူတို့ရဲ့ကပ္ပစီလိုသဘောထားပြီးတော့မှဟိုရဝင်လိုက်ဒီရဝင်လိုက်နဲ့လုပ်တဲ့အခါမှာမနေ့ကအဲ့မှာတိုက်ပွဲဖြစ်လို့နော်အလောင်းလက်နဲ့20ကျော်လောက်ရတယ်
။မနေ့ကဗုဒ္ဓတောင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့ဒီတိုက်ပွဲမှာတစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွေးရခိုင်တုခကပြောပါတယ
်။ဒီဗုဒ္ဓတောင်မြို့နယ်မြောက်ရုံတောင်ကျောင်းနဲ့ဒီကွမ်းတောင်ကျောင်းအကြမ်းမှာရှိတဲ့ကျွန်တော်တို့ရခိုင်တပ်တွေရဲ့တပ်ဖွဲ့တွေကိုမြန်မာစစ်ကြပကြနေပြီးတော့ဒီမနေ့9:50ကစပြီးတော့မှဒီတမန်ဟင်းကြီးကနေဒီလက်နက်ကြီးဒီကူတွေလေတောင်းကူတွေအပေါင်းကူတွေကဒီအားလုံးရဲ့ထိုးစစ်ဆင်လာတာရှိတယ်။ဒါနဲ့မစိမ့်နေပြီးတော့လာရဒီဘုံတွေတိုက်ခိုက်မှုတွေလောက်ခဲ့တာရှိတယ်။ဟိုမဖက်ဖြေကြကြစုမှုကတော့ရှိတယ်ဗျ
။ဒီနေ့မနေ့တကောင်ကျော်အချိန်မှာရတိတောင်မြို့နဲ့နှစ်ဖာလုံးကွာတမတော်တိုင်ရင်ဘက်မှာပြေခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့ရတိတောင်မြို့ရက်ွယ်အုပ်ချုပ်ရေးမှူးသူကပြောပါတယ်
။ဒါတော့တက်ကတယောက်ပြောတာကတော့ညာတက်ကိုအေကဝင်ကြည့်တယ်တဲ့အဲ့ဒါသူတို့အဆောင်တွေတော်တော်ဖြစ်ခဲ့တော့တယ်လို့ပြောတယ်သူကလေမနာကြီးကြော်ကြော်လောက်ပြစ်ခဲ့တယ်လို့ပြောတယ်အဲ9:30 9:30တဲ့နေရင်ကလေမြို့ထင်ကကြောက်လန့်ပြီးတော့ဖက်ပြကြတာပေါ့နောက်ပြီးအဲ့ဒီမြို့ထင်တက်မှာလေလမ်းနဲ့ငယ်ကြီးကြီးလာပြီးတော့ဖြစ်တယ်လို့ပြောတာပဲ
ဒီလိုပြစ်ခတ်မှုဖြစ်ပွားတာကိုရထိတ်တော်မြို့နဲ့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကုစလေဦးတင်မောင်ဝင်းကလည်းအတည်ပြုပါတယ်ဒါပေမဲ့အနောက်ပိုင်းသားစစ်သားနာချုပ်ပြောခွေရဘုံမူကြီးဝင်းစော်ဦးကရောရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကပါကျေးဇူးတော်မြို့တွင်ပြစ်ကမှုဖြစ်စေမရှိဘူးလို့ညင်ပါတယ်။ဒါပေမဲ့မနေ့ကချင်းပြည်နယ်ပလဝမြို့နယ်တွင်300ဆက်မနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြောက်တော်မြို့နယ်တွင်မှလည်းပြစ်ကမှုတွေဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ
်။တိုက်ပွဲကတော့ဖေဖော်ဝါရီလ10ရက်နေ့မှာဒီမိုးနစ်လေးခုလောက်မှာဖြစ်ခဲ့တာရှိတယ်။အဲ့မှာဒီကြောက်တော်ရဲ့လောဝမင်းပြဦးတီတော်ကတို့ဒီပလဝမြို့နယ်လူချောင်းတပားထိုက်တာဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းမှာဒီအာရုံပြောင်းနေတဲ့ပွဲအပြာလန်ချူပေါခင်းတယ်ရှိတယ်။ရားရင်လေးကြီးနဲ့ဒီဆက်တိုက်ပုံပြတာလည်းလုပ်တယ်။ဒီရင်ဒီပလဝမျိုးနယ်ဒီနုံမူးရွာအဲ့ဒီအနောက်တောင်ဘက်မှာရှိတယ်။အဲ့ဒီတောင်ကျောင်းမှာလေးမမဘာစစ်တပ်ရဲ့ဒီခမာရမြို့လေးခမာမြို့ကြီးရှိအဲ့ဒီစစ်ကြောင်းတွေလည်းနေပြီးတော့ဒီတိုက်ပွဲဖြစ်တာရှိတယ်။ဒီပလဝမျိုးမှာရှိတဲ့ဒီခလာမြို့ချေကိုတိုင်းရင်းဌာနချုပ်ပေါ်တော့အဲ့ဒီတိုင်းရင်းဌာနချုပ်ရဲ့နောက်ပြီးတော့ဒီစကားကကိုကျောက်တို့အခြေစိုက်ဒီစကားကပို့ထားတဲ့ကျုပ်ကိုလည်းကျွန်တော်တို့ဘက်ကနေအဲ့ဒီတွေနဲ့ပြခပိုက်ဆိုင်ရှိတာရှိတယ်
။ဘုံမူကြီးဝင်းစော်ဦးကတော့ကျောက်တော်မြို့နယ်တင်းမရွာဘက်နဲ့ပလဝဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့အသေးစိတ်ပြောဆိုတာမရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်ဘူရီတောင်နဲ့ရတိတ်တောင်အစဘက်မှာတိုက်ပွဲပြင်းထန်နေတာကြောင့်ရွာသား1000ကျော်ဘူရီတောင်မြို့နယ်တေကန်ခွတ်ဆုံရွာဘက်ကိုတင်းချောင်ရောက်ရှိနေတယ်လို့စစ်ချောင်ကူညီရေးဖွဲ့ဝင်ကိုဝင်းနိုင်ကပြောပါရယ်။
အခုကကျွန်တော်တို့ဒီဖက်ပြလာတဲ့လူတွေကတော်မျိုးနဲ့ပါတယ်ပြည်တော်မျိုးနဲ့ပါတယ်ဒီရေစီတော်မျိုးနဲ့ဖက်မှာဆိုကြောက်ကျန်းတို့ရဘုတ်တို့သမင်းလားအိုဖောက်ဇီယာမြိုင်ရောဘမရှိရောဘတော့အဲ့ဒီဖက်ကဒီလာဒီရင်းနေကပေါ်တော့ပို့ပြီးတော့ဒီတိုက်ပွဲတွေကပြင်းနေမှာတော့ဒီပြည်တော်မျိုးနဲ့ပြေကန်ဖတ်ဆောင်ရဲရောပြည်လာကြတာပေါ်တော့သူတို့ကဘူးရောကဘယ်လိုလုပ်ရှိလဲဆိုတော့မင်းကဆိုတော့ကျွန်တော်တို့လူပေါင်း1000ကျော်တော့ပြီလို့ပြောတယ
်မနေ့ကလည်းရတိတ်တော်မျိုးနဲ့စင်ကုန်းတိုင်ကြီးပါမှာလည်းကြီးကြီးကြာရောက်ပွားကွဲမှုကြောင့်ရွာရန်အလုံးဗုဒ္ဓတော်မြို့နယ်ဘက်ကိုရွာလုံးကျွတ်ထွက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ပြောပါတယ်။ရခိုင်လက်နက်ကန်အေအဖွဲ့နဲ့မြန်မာစစ်တပ်တို့တနစ်ကျော်တိုက်ပွဲဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုတွေများပြားလာသလိုရခိုင်ပြည်နယ်တွင်စစ်ရှောင်ဥယျာဉ်36,000ကျော်ရှိလာနေသလိုချင်းပြည်နယ်မှာစစ်ရှောင်ဥယျာဉ်4,000အထိရှိနေတယ်လို့ဒုက္ခသည်ကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။